အမေရိကန်ပြည်တော်စုဗဟိုဘဏ်ကနေပြီးတော့ကမ္ဘာ stock share ဈေးကွက်တွေပြန်ပြီးတော့နလန်ထူလာနိုင်အောင်ပံ့ပိုးကူညီပေးခဲ့ပြီးတဲ့နောက်ပိုင်းအာရှ stock ဈေးကွက်မှာပြီးခဲ့တဲ့နှစ်ရက်အတွင်းကဆုံးရှုံးခဲ့ရတာတွေတချို့ကိုပြန်ပြီးတော့အဖက်ဆင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းအင်ကာနေကအမေရိကန်ပြည်တော်စုကနေအခုလိုမျိုးအတိုးနှုန်းတွေ short ချပေးလိုက်တဲ့တိုင်အောင်ဈေးကွက်ဟာတည်ငြိမ်မှုတွေရှိမလာသေးဘူးဆိုပြီးတော့ stock ဈေးကွက်လိလာတုံ့တက်သူတွေကနေပြောဆိုနေတဲ့အကြောင်း VOA သတင်းတောက် Hader Baron ဟောင်ကောင်ကနေသတင်းပေးပို့ထားရှိပါတယ်ခင်ဗျာကိုသားညုံဆက်ပြီးတော့ရှင်းပြပေးပါဦး
ဟုတ်ကဲ့ပါကိုကျော်လင်းဒီလွန်ခဲ့တဲ့နှစ်ရက်က stock ဈေးကွက်ပြတ်ပြီးတော့ stock share တွေစိုးရင်တကြီးရောင်းထုတ်ကြနေပြီးတော့အခုတော့အချိန်နေပြန်ပြီးတော့တည်ငြိမ်လာစပြုပြီးဆိုတဲ့သဘောနဲ့အခုဒီကနေ့ဘူဒဟူstock ဈေးကွက်တွေစဖွင့်မိနစ်ပိုင်းမှာပဲအာရှဈေးကွက်မှာအများစုညှင်းကိန်းတွေထိုးတက်လာပါတယ်အင်ကာနီကတော့ American ဘိုဘန်ကနေပြီးတော့အတိုးနှုံးကို1ရာခိုင်နှုန်းရဲ့4ပုံ3ပုံအထိ short ချပစ်ခဲ့ပါတယ်ဒါဟာနှစ်20အတွင်းမှာအကြီးကျယ်ဆုံးအတိုးနှုံး short ချခဲ့တဲ့နှုန်းဖြစ်ပါတယ်ဒါပေမဲ့လည်းခုလိုမျိုးအတိုးနှုံး short ချတာဟာရေရှည်ထိရောက်မှုရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဟောင်ကောင်က KGI Capital Asia ရဲ့စီးပွားရေးဗျူဟာရှင် Ben Kwong ကပြောခဲ့ပါတယ်
I think the rate cut by the Fed is a little bit late and the market is expecting more.
American Bull Bank ကအခုလိုမျိုးအတိုးနှုန်း short ချလိုက်တဲ့ဆိုတာနည်းနည်းတော့အချိန်နှောင်းနေပြီထင်တာပါပဲ။ဈေးကွက်ကပိုပြီးတော့မျှော်လင့်ထားတာပါ။ရေတိုကူစားတာကြောင့်ဒါအခုလိုမျိုး stock ရောင်းအားပြန်တက်လာတယ်လို့ယူဆရပါတယ်။တကယ်တမ်းဝယ်ယူကြလို့မဟုတ်ဘူးထင်ပါတယ်။အခုစစ်မှာဈေးကွက်ပြန်လဲတည်ငြိမ်လာနိုင်မလာနိုင်ဆိုတာကိုယင်းနှိမ့်မြုံနံသူတွေကစောင့်ကြည့်နေကြတော့မယ်လို့ထင်တဲ့အကြောင်းသူကပြောသွားတာပါ။ဂျပန်နီကိုင်းကုမ္ပဏီရဲ့1.5အညွန့်ကိန်းဟာလွန်ခဲ့တဲ့နှစ်ရက်အတွင်းမှာ900ရာခိုင်နှုန်းအထိကျဆင်းခဲ့ပြီးတဲ့နောက်တော့အခုဗုဒ္ဓဟူးနေ့မှာ200ရာခိုင်နှုန်းကျော်ပြန်တက်လာပါတယ်။တောင်ကိုရီးယားရဲ့ KOSPI Stock ဟာလည်း100ရာခိုင်နှုန်းကျော်မြင့်တက်ခဲ့ပြီးတော့ Australia က S&P ASX 200ဟာလည်း 4.4 ရာခိုင်နှုန်းအထိကိုပြန်စည်းတက်ခဲ့ပါတယ်။အခုလိုမျိုး American Bull Bank ကနေပြီးတော့အင်ကာနီကအတိုးနှုန်း short ချပြီးတော့ stock ဈေးကွက်ကိစ္စဝင်ရောက်ဖြည့်ရှင်းကင်တွယ်ခဲ့တာကြောင့်မလို့ American စီးပွားရေးမှာရှိတဲ့အင်ချမ်းမြေဝယ်ယူဖို့ချင်းွေတွေပြဿနာဟာထင်တာထက်ကိုပိုပြီးတော့ဆိုးလာနိုင်တယ်လို့ stock ဈေးကွက်လေးလာသူတွေကပြောနေပါတယ်။အမေရိကန်ငွေကြေးဆိုင်ရာမူဝါဒတွေကိုကင်တွယ်တဲ့အမေရိကန်ပြည်ထောင်စုရဲ့ဈေးကွက်စီးပွားရေးကော်မတီအစည်းအဝေးပြန်ထိုင်ကြတဲ့အခါလာမယ့်အပတ်ထဲတော့နောက်ထပ်တစ်ကြိမ်အတိုးနှုန်း short ချမှုတွေလှုပ်လာအောင်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်စီးပွားရေးကျဆင်းလာတာနဲ့အတူပဲဒေသအတွင်းကယင်းနှိမ့်နှံသူတွေဟာကုမ္ပဏီရှယ်ယာတွေကိုရောင်းထုတ်လာကြပါတယ်။ဒါဟာအမေရိကန်စီးပွားရေးကျဆင်းတာအထူးဖြစ်ဆိုရင်တော့အာရှကအမေရိကန်ပို့ကုန်သမားတွေအတွက်တော့အတော်လေးကိုထိခိုက်လာနိုင်ကြောင်းမှာ